မြန်မာနိုင်ငံမှာစစ်တပ်ကအနာတင်ပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြမှုတွေအရှိန်မြင့်လာနေသလိုငြိမ်းချမ်းရေးဆန္ဒပြသူတွေကိုငြိမ်းချမ်းစွာဆန္ဒပြသူတွေကိုအနာတင်စစ်ကောင်စီရဲ့အကြမ်းဖက်ချုပ်ခွဲမှုတွေတိုးမြင့်လှုပ်ဆောင်လာနေပါတယ်ဒီကနေ့မှာပဲနေဆက်တိဆက်တချို့မှာစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေဟာလည်းတဖြည်းဖြည်းနဲ့အရှိန်မြင့်ဖြစ်ပေါ်လာနေတာပါလက်ရှိနိုင်ငံရေးပြည်ပခါတွေအပေါ်တိုင်းဒေသခေါင်းဆောင်တချို့ရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့ AP သတင်းဆောင်မကိုတင်ပြပေးကြပါမယ်ခင်ဗျမြန်မာစစ်တပ်နဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေဖြစ်လာခဲ့ရင်သူတို့ဘက်ကပါကူးဆက်လာမယ့်အရေးအတွက်ထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့တိုင်းဟင်းသားလူမျိုးစုတွေအကြားစိုးရိမ်မှုတွေကြီးထွားနေပါလေ။မြို့လျနေတဲ့တန်လျင်မြစ်ဟာနိုင်ငံနယ်စပ်ကိုဖျက်ပြီးစီးဆင်းလျက်ပါ။ပြီးခဲ့တဲ့သတင်းပတ်ကောင်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တဲ့အတွက်မြန်မာဘက်ကကင်နီရွာသားတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ခဲ့ကြရပါလေ။နယ်စပ်မှာစားတောက်ဆိုင်ဖွင့်ထားတဲ့အသက်49နှစ်အရွယ်ဂျူမီဆိုသူအမျိုးသမီးကတော့အရေးကြုံလာရင်ဘယ်လိုလုပ်ဆောင်ရမလဲဆိုတဲ့ကြိုတင်ပြင်ဆင်မှုတွေကိုကျေးရွာခေါင်းဆောင်တွေကတင်ကြားပေးထားတယ်လို့ပြောပါတယ်
။ทางฝ่ายเจ้าหน้าที่ทางอำเภอเขาก็ลงมา
ไก่ป่วยขึ้นมาอยู่ยัวသားတွေအနေနဲ့ဘယ်လိုလုပ်ရမလဲဆိုတာကိုလက်ထောက်ยัวသူကြီးကကျမတို့ကိုတင်ပေးထားပါတယ်။တခုခုဖြစ်ခဲ့ရင်ကျမတို့အထုပ်ဆွဲပြီးတော့ထွက်ပြေးကြရမှာပါ
။မြန်မာစစ်တပ်နဲ့2012ခုနှစ်မှာအပြစ်ခရယ်ဆေးရေးသဘောတူညီချက်ရထားတဲ့KNU ကင်းအမျိုးသားအစည်းအရုံးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာစစ်စခန်းတွေအတွက်ရိတ်ခါလမ်းကြောင်းကိုဖျက်တောက်ထားကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာစစ်တပ်အတွက်စံအိတ်900ထိုင်းအစိုးရဘက်ကထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထိုင်းဒေသရင်းသတင်းတွေမှာပုံနေနဲ့တကွာရေးသားဖော်ပြပေမဲ့ထိုင်းအစိုးရကတော့သူတို့အနေနဲ့မြန်မာစစ်တပ်ကိုထောက်ပံ့ပေးတာမရှိဘူးလို့ညွှန်ဆိုထားပါတယ်အဲဒီလိုသတင်းတွေထွက်ပေါ်နေတာနဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေပုံမတင်းမာလာနေတာဒီကြောင့်နေသားမှာရှိတဲ့ထိုင်းလူမျိုးတွေဟာဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂျူမီလိုစားတောက်ဆိုင်ပန်းရှင်တချို့သာကြံနေပါတော့တယ်။မဲဟောင်ဆောင်ပြည်နယ်မွန်းဒေသမှာနေထိုင်တဲ့အသက်29နှစ်အရွယ်ကယန်းကျွရသူစောအောင်ငိုးကလည်းမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။သူမဟာထိုင်းနိုင်ငံဘက်ကကယန်းလေပင်ရှိကျွရမှာနေထိုင်နေပေမဲ့တရားပြည်နယ်လွန်ကော်မြို့မှာကြံနေခဲ့တဲ့ဆွေမျိုးသားချင်းတွေအတွက်စိတ်ပူနေရာကြောင်းပြောပါတယ
်ก็เป็นห่วงมากค่ะส่วนมากญาติของเรานี่จะอยู่ลอยคอใช่มั้ยคะดีโมสูเนี่ยค่ะก็เป็นห่วง
ยุคตันตะนี้นี่มาเนี่ยเนี่ยสุริก็จะมาอนุริไม่หุบไปเลยพวกนี้เลยหลุดท้ายไปเลยไอ้หลุมินตุ่ยเนี่ยก็จะมางูฉินนี่เลย
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေကိုအကြမ်းဖက်ချုပ်ခွဲမှုတွေလုပ်နေတာကြောင့်မလ30ရက်နေ့အထိလူပေါင်း900တဲ့မနေ့တိုက်ဆုံးခဲ့ရပြီးလက်နက်ကင်တိုက်ခတ်မှုတွေဟာလည်းတဖြည်းဖြည်းချင်းအရှိန်မြင့်လာနေပါတယ်တိုင်းဒေသနဲ့ကိုင်အဖွဲ့တွေအနေနဲ့ဒီကိစ္စမှာကြားဝင်ဆောင်ရွက်ပေးဖို့တောင်းဆိုမှုတွေလည်းကြီးထွားလာနေပေမဲ့အဲ့ဒီလိုလုပ်ဖို့တချို့အဖွဲ့တွေကတော့ဝင်လေးနေကြသေးပ
ါ Some voters are also hoping for the ethnic armed group to provide protection events in some area they are
ဒီလိုတချို့နေရာတွေမှာပြည်သူတွေကသူတို့နဲ့ပူးပေါင်းပါဝင်ဖို့ကျွန်တော်တို့ကိုတောင်းဆိုနေကြပါတယ်အခြေအနေကိုကျွန်တော်တို့ကနားလည်နေတဲ့အတွက်ပူးပေါင်းပါဝင်ဖို့ဝင်လေးနေတာပါပြီးတော့လူစုကိုယ်တိုင်ကလည်းဆရာနာသိမှုကိုရင်းကျစွာဆန္ဒပြကြကိုတောင်းဆိုထားတာပါဆန္ဒပြသူတွေကိုကာဝယ်ပေးမယ်သူတို့နဲ့အတူလက်လက်ချီတက်တဲ့ဆိုပါစို့ဒါဟုစစ်တပ်ကတွေ့သွားရင်တိုင်းဒေသနဲ့တကိုင်ဖွဲ့တွေကဆန္ဒပြပွဲတွေလုပ်နေတယ်ဆိုပြီးတော့စစ်တပ်ကပြစ်ဖို့အကြောင်းကြားချက်ရသွားနိုင်ပါတယ
် KNPP ကင်းအမျိုးသားတိုးတက်ရေးပါတီဒုက္ကဋ္ဌခူးဦးရဲပြောပြသွားတာပါဒါပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဘူဂျိုကြီးရောဆက်ကတော့ဆန္ဒပြသူတွေတောင်းဆိုနေတဲ့ပြည်ထောင်စုတပ်မတော်တီထောင်ရေးကိုထောက်ခံကြောင်းပြောပါတယ်
ถ้าเขามีอุดมการณ์ปกป้องประชาชนของเขามีอุดมการณ์ปกป้องประเทศ
ได้แล้วละนักไก่ผู้ริยยงจีเจกกู้หลูမျိုးเนี่ยกู้ไอ้ซ้ายอยู่กูกากวยผู้ตั่วสูရှင်บ้ามาไม่ลุบไปบี้ก็ถ่านจี้นี่โลไม่อยากหรอกตันดาละนักไก่ผู้ริยด้วยอดิกบงยันตูก็ชื่อนี่ไปแล้วเว้ยเราอึฉินเสร็จด้วยพี่แล้วลุจาผู้อยู่บาเลยแมงกะตะไต้หวันก็ตันดาละนักไก่ผู้ริยหาเตียหญ้าตะหมู่ไม่ရှိဘူးလို့ညင်းနေကြတာပါဒါပေမဲ့အခုတော့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကသာပြည်သူတွေကိုအကာအကွယ်ပေးနေတာဖြစ်ပြီးတော့ဒီစစ်တပ်ကပြည်သူတွေထိခိုက်နာကျင်လို့နေရဆိုတာမျိုးဖြစ်သွားပါပြီ
။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ RCSS ဟာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ကြောင်းပြောဆိုပြီးဆန္ဒပြသူတွေနဲ့အတူရပ်တည်ကြောင်းပြောဆိုထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။မတူညီတဲ့တိုင်းဒေသလူမျိုးစုအသီးသီးဟာကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိရတဲ့မြန်မာအစိုးရကိုနှစ်ပေါင်းများစွာလက်နက်ကင်တပ်ဖွဲ့ဝင်နေခဲ့ကြတာပါ။လက်နက်ကင်ဖွဲ့စည်းအတော်များများကအပြစ်ခရဆေးရေးသဘောတူလက်မှတ်ထိုးထားကြပေမဲ့မြန်မာနိုင်ငံအရှိတ်နဲ့မြောက်ဖက်အချမ်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေကြပါမြန်မာစစ်တပ်ကသူတို့ဟာတိုင်းဒေသစီးလုံးညီညွတ်ရေးကိုထိန်းသိမ်းဆောင်ရှောက်နေတာလို့စစ်သူနှစ်ပေါင်းများစွာဝါဒထံပြောဆိုလာခဲ့တာပါမနေ့နိုဝင်ဘာလမှာကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ NLD ပါတီကအနိုင်ရခဲ့တာဟာမဲမတမာမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ10ရက်နေ့မှာတန်းပြီအာဏာကိုသိမ်းယူလိုက်တာဖြစ်တဲ့ ဒီကောက်ပွဲကော်မရှင်ကတော့အဲ့ဒီပြောဆိုချက်ဟာမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ်ခင်ဗျ